ခရစ်ယာန်ဘာသာဝင်တွေရဲ့ယေရှုခရစ်တော်ပြန်လည်ရှင်သန်ထမြောက်ရာအီစတာပွဲတော်နေ့မှာသီရိလင်္ကာကခရစ်ယာန်ဘုရားကျောင်းနေနဲ့ဟိုတယ်ရီမှာလူများပြတည်ဆုံးကြရတဲ့ဖောက်ခွဲတက်ခိုက်မှုအပေါ်ကမ္ဘာကောင်းဆောင်နေနဲ့ဘာသာရေးကောင်းဆောင်တွေကရှုတ်ချပြောဆိုပါတယ်ပောက်ကွဲမှုအတွင်းတည်ဆုံးရသူတွေထဲမှာဗစ်တိန်နယ်သာလန်နဲ့အမေရိကန်နိုင်ငံသားဒါဇင်နဲ့ချီပါမယ်လို့လည်းယူဆထားကြပါတယ်။ဗစ်တိန်ဝန်ကြီးချုပ်ထရီဇာမေကတော့တိုက်ခိုက်မှုဟာအင်မတန်ဆိုးရွားစိတ်ပျက်ဖွယ်ဖြစ်တဲ့တည်ဆုံးထိခိုက်ခဲ့ရသူတွေအတွက်ထပ်တူဝန်ထမ်းချေကွဲရတယ်လို့ Twitter လူမှုကွန်ရက်မှာရေးသားပါတယ်။တည်ဆုံးရသူတွေအတွက်ဆုတောင်းပါကြောင်းဒဏ်ရာရသူတွေအမြန်ပြန်လည်ကျန်းမာပါစေကြောင်းနဲ့ချင်းချောက်တက်ဖြတ်ခဲ့ကြတဲ့အကျံဖက်ဝါဒီတွေသူတို့လောက်ရအတွက်နှောင်ထရအောင်ဖျားသခင်လမ်းပြတော်မူဖို့ဆုတောင်းပါတယ်လို့ဂျေရုရှလင်ကကက်သလစ်ခရစ်ယာန်ကျောင်းတော်ကကြေညာချက်ထုတ်ပါတယ်ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်လည်းအီစတာနေ့အစဉ်အလာဟောကြားမှုမှာတိုက်ခိုက်မှုအပေါ်ဝန်ထမ်းကြောင့်မှိတ်ကြပါတယ်ပြီးခဲ့တဲ့လတုန်းကမွတ်စလင်2000ဆင်းလောက်တည်ခဲ့ရတဲ့နယူးဇီလန်နိုင်ငံ Christchurch ကမွတ်စလင်ဗလီကျောင်းနှစ်ခုပြစ်ခတ်တိုက်ခိုက်ခံရမှုနောက်ပိုင်းတင်းနင်းကနေနေမှာသရီလင်ကာကဘုံခွဲတိုက်ခိုက်မှုနဲ့ကြုံခဲ့ရတာပါ။ဒါမျိုးအကြမ်းဖက်မှုတွေကြောင့်ယူကျုံမရဖြစ်ရတယ်လို့လည်းနယူးဇီလန်ဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်တွေအနေနဲ့ကူညီဖို့အစဉ်နဲ့ရှိတယ်လို့ပြောဆိုထားပါတယ်ရှင်။